ဆရာဦးအောင်မျိုးမင်းခင်ဗျာအရင်2011ခုနှစ်တုန်းကဖွဲ့စည်းထားခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ပေါ့လေလူ့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့ဘလောက်များစွမ်းဆောင်နိုင်ခဲ့တယ်လဲဆိုတာဆရာတို့ရဲ့လေ့လာစမ်းသပ်ချက်အရထုတ်လန်းပေါ်ထုတ်နိုင်ခဲ့တယ်လဲဆိုတာလေးသိပြရတယ်ခင်ဗျာ
2014ခုနှစ်မှာဒီလူ့အခွင့်အရေးကော်မရှင်နဲ့ပတ်သက်တဲ့ဥပဒေပေါ်လာခြင်းတစ်ခုကတော့တိုးတက်မှုတရက်လို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုအရင်တုန်းကသမရကနေတိုက်ရိုက်ရွေးချယ်တင်မြှောက်တယ်စံချိန်စံညွှန်းလည်းမရှိဘူးတက်တန်းလည်းမရှိဘူးအဲ့ဒီအခြေအနေမျိုးကနေအခုဆိုလို့ရှိရင်စုံစမ်းစစ်ဆေးရေးကော်မရှင်တို့ဒီဘုတ်ဖွဲ့ကနေတဆင့်ရွေးချယ်တင်မြှောက်တာဖြစ်တဲ့အတွက်တော့တိုးတက်လာမှုရှိတယ်။စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့လုပ်ပိုင်ခွင့်တွေပိုတိုးတက်လာတယ်။ဒါပေမဲ့အဲ့ဒီဥပဒေရအခုချိန်ဒီအသက်ရောက်မှုမရှိသေးတဲ့အတွက်ကျွန်တော်တို့မှစက္ကူးမှကူကာလာတော့ဖြစ်နေတာပေါ့နော်။ဒါပေမဲ့အရင်တုန်းကရှိခဲ့တဲ့လူခွင့်ကော်မရှင်လှုပ်ဆောင်မှုကြည့်မယ်ဆိုရင်ထိရောက်မှုအပိုင်းတော့ကျွန်တော်တော်တော်ကြီးအားမလို့အားများဖြစ်တယ်ဗျာ။သူတို့ယုံကြည်ပြီးတော့တိုင်လာတဲ့အမှုတွေရှိတယ်အဲ့မဲ့အဲ့ဒီအမှုတွေကိုဘယ်လောက်ထိရရှိလဲဆိုရဲမကဘဲနဲ့ဘယ်လိုမျိုးဖြည့်ရှင်းနိုင်ခဲ့လဲဆိုတဲ့အချက်တွေကိုကျွန်တော်တိတိကျမသိခဲ့ဘူးတချို့ကိစ္စတွေဆိုလို့ရှိရင်တော့တက်ဆိုင်ရာဝန်ကြီးဌာနကပြန်လွှဲတယ်လို့ပြောပေမဲ့အဲ့ဒီဝန်ကြီးဌာနကမဖြစ်မနေလှုပ်ဆောင်နိုင်မှုအတွက်အခွင့်အာဏာသူတို့ကမရှိတဲ့အတွက်သူတို့ထိုင်ပြီးတော့ဒါကိုပြန်လည်ပြီးတော့စောင့်ကြည့်နေတဲ့သဘောမျိုးပဲဖြစ်နေတယ်အဲ့တော့ထိရောက်မှုပိုင်းမှာတော်တော်အားနေတယ်မီဒီယာပေါ်ဖိနှိပ်မှုတွေရှိတယ်လေယာဉ်မြေသိမ်းကိစ္စတွေဖြစ်နေတယ်ဒါတွေကိုကာကွယ်ပေးတဲ့သူတွေကိုပုံမှန်မျိုးမျိုးနဲ့ဒီအရေးကြီးမှုတွေဖြစ်နေတဲ့ဟာကိုပွန့်ပွန့်လင်းလင်းနဲ့ဒါတွေမဖြစ်သင့်ပါဘူးလို့တောင်းဆိုတဲ့ထုတ်ပြန်ကြေညာခြင်းမရှိဘူးထုတ်ပြန်ကြေညာတဲ့ကြည့်မယ်ဆိုလို့ရှိရင်ရေဘူးရအရန်ဆန်ပြီးတော့သူတို့ရဲ့ဒီအစိုးရ policy ထိခိုက်မှာကြောက်လို့ပုံစံလှုပ်ဆောင်နေတဲ့အပိုင်းမှာကျွန်တော်တွေ့နေရတဲ့ဟာကကျွန်တော်တို့လက်ရှိဖြစ်နေတဲ့အပေါ်မှာထိရောက်မှုရယ်နောက်တစ်ခါမှာသူတို့ရဲ့ပြည်သူလူထုမှာယုံကြည်အားကိုးမှုညော့နေသွားတဲ့အဖြစ်အပျက်တွေဒီနှစ်ခုကိုကျွန်တော်အဓိကဒါထောက်ပြချင်ပါတယ်
မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကိုလည်းနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့အမိန့်နဲ့အစ်စ်ပြန်လည်ပြီးတော့ဖွဲ့စည်းလိုက်တယ်လို့လည်းကြေညာချက်မှာလည်းတွေ့ရှိရပါတယ်ဆရာရယ်အဲ့တော့အခုအစ်စ်ဖွဲ့စည်းလိုက်တဲ့ဖွဲ့စည်းရာကျွန်တော်တို့နိုင်ငံသားတွေရဲ့လူ့ခွင့်ရေးကိစ္စတွေကိုဘယ်လောက်ထိများစွမ်းဆောင်နိုင်လိမ့်မယ်လို့တော့ကြားနေတဲ့ယူဆမိလဲဗျ
အခုမှတာဝန်ယူတဲ့အတွက်ပြောရခက်ပါတယ်ဒါပေမဲ့အဲ့ဒီလူတွေကိုဘယ်လိုမျိုးရွေးချယ်လိုက်လဲဆိုတော့အကြောင်းအရာကျွန်တော်တို့လုံးဝဘာမှမသိထားဘူးခုနဥပဒေကြမ်းအရလူတို့နဲ့တိုင်ပင်မှုတွေရှိရမယ်လူတို့ခြေပြုအဖွဲ့အစည်းတွေနဲ့တိုင်ပင်မှုရှိရမယ်ဆိုပေမဲ့အဲ့လိုမျိုးကျွန်တော်တို့အားလုံးရဲ့လူခွင့်နဲ့သက်ဆိုင်တဲ့ကော်မရှင်တွေရွေးတဲ့ဟာကျွန်တော်တို့ကဘာမှမသိတဲ့အခန့်ကဏ္ဍမရှိဘူးကျွန်တော်တို့ရဲ့ပါဝင်မှုလည်းမရှိဘူးအခုလိုမျိုးချက်ချင်းကြီးပုံစံမျိုးနည်းရဲ့အခုမှပေါ်လာခြင်းကကျွန်တော်တို့တော့အာအသင့်စရာဖြစ်တယ်ကျွန်တော်တို့ရဲ့လူခွင့်ကိုကာကွယ်ပေးရမယ့်လူတွေဖြစ်တဲ့အတွက်အဲ့ဒီလူတွေကဘယ်သူတွေဖြစ်တယ်လဲဆိုတော့တိုင်ပင်ညှိနှိုင်းမှုမှာလုံးဝမပါတာပထမဆုံးအချက်ဖြစ်တယ်နောက်ထပ်တစ်ခုကအဲ့ဒီလူတွေရဲ့ပြန်ပုံစံပြန်ကြည့်မယ်ဆိုလို့ရှိရင်အရင်တုန်းကလူတွေပြန်ပါနေတာရှိတယ်အရင်တုန်းကလူတွေမှာကောင်းတဲ့လူတွေရှိတယ်မကောင်းတဲ့လူတွေရှိတယ်အရင်တုန်းကကျွန်တော်တို့အသိပေးထားတဲ့ကျွန်တော်တို့အကြံပေးထားတဲ့အကြံပေးချက်တွေကိုသူတို့လေးစားလိုက်နာမှုရှိမှသာကော်မရှင်ကတိုးတက်မှာပြောင်းလဲခြင်းနဲ့စိတ်မရှိဘဲနဲ့အရင်တုန်းကပုံစံတိုင်းပဲပြန်ဖြစ်ရင်တော့ဘယ်လို့မှကျွန်တော်တို့ကော်မရှင်ကတိုးတက်လာနိုင်မှာရှိမှာမဟုတ်ဘူးပြည်သူလူထုတွေလူချင်းနဲ့လူခွေကာကွယ်ဆောက်ရှောက်တဲ့ကော်မရှင်တရက်အနေနဲ့မရက်တည်နိုင်မင်းနဲ့ဟန်ပြတက်တဲ့ပုံစံမျိုးထပ်ပြီးတော့ဖြစ်နိုင်တဲ့အနေအထားမျိုးတော့ကျွန်တော်စိုးရိမ်မိပါတယ
်ဒီလိုမျိုးသားလူခွေကော်မရှင်ဆိုတဲ့အဖွဲ့အစည်းမျိုးဟာလွတ်လပ်တဲ့အဖွဲ့အစည်းမျိုးဖြစ်တဲ့နယ်လို့လည်းကျွန်တော်တို့သိထားရတယ်ပေါ့လေရှင်းဆက်ပြီးတော့ပေါ့လေကျွန်တော်တို့နိုင်ငံသားတွေအတွက်လူခွေတွေကာကွယ်ပေးဖို့အတွက်ကိုဘယ်လောက်ထိများလှုပ်ဆောင်တင်တယ်လဲဆရာတို့ရဲ့စီစဉ်ချက်တွေကဘယ်လိုများရှိပါလဲဆရာ
ပထမဦးဆုံးကတော့လူမှန်နေရာမှန်ဖြစ်ဖို့လိုအပ်ပါတယ်လူခွင့်ရေးကိစ္စကိုအမှန်တကယ်သဘောပေါက်နားလည်လေးစားကျင့်သုံးပြီးတော့လူခွင့်ရေးချိုးဖောက်မှုကိုလူခွင့်ရေးရှုထောင့်ကပြောနိုင်မဲ့သူတွေပါဝင်ဖို့လိုအပ်နေတယ်အဲ့ဒီလိုမျိုးလူမျိုးဖြစ်ဖို့အတွက်ကအစိုးရနဲ့ဗန္ဒာရေးရရောနောက်ခံတမိုင်းချောင်းရရောဩဇာလွှမ်းမှုမှုကင်းဖို့လိုအပ်ပါတယ်။ပါနေတဲ့သူတွေကအစိုးရနဲ့နီးစပ်ပြီးတော့အဲ့ဒီလူတွေကိုရွေးချယ်တဲ့အချိန်မှာအစိုးရတွေကိုယ်တိုင်ပါနေခြင်းကိုယ်တိုင်ကကျွန်တော်တို့မှာခုနလွတ်လပ်မှုအများကြီးထိခိုက်စေတယ်။ဒါကြောင့်မလို့အဲ့ဒီကိစ္စကိုကျွန်တော်မဖြစ်သင့်ပါဘူး။နောက်တစ်ခုကပါနေတဲ့ကြားထဲမှာလည်းလူတို့ရဲ့အတန်တွေမတူပွဲပြတဲ့တိုင်းရင်းသားတွေကြားမာတွေနောက်တစ်ခါလူနည်းစုရဲ့အတန်ကိုတင်ပြနိုင်တဲ့အဲ့ဒီအကြောင်းကျွမ်းကျင်တဲ့သူတွေပါလို့ရှိရင်ပုံမှုပြီးတော့ခန်းစားနားလည်နိုင်မှာဖြစ်ပါတယ်အဲ့ဒီပိုင်းနဲ့ပတ်သက်လို့တိကျသတ်မှတ်ထားတာမဖြစ်တဲ့အတွက်ပါဝင်တဲ့သူတွေကတကယ်တမ်းဒီကိစ္စတွေကိုစိတ်ဝင်စားတဲ့သူလားကိုစားပြုနိုင်တဲ့သူလားဒီကိစ္စတွေကိုဆွေးနွေးပွဲမှာဆွဲသွင်းနိုင်တဲ့သူတွေဖြစ်လားအဲ့ဒီနေရာမှာလည်းလွတ်လပ်မှုကအားနည်းနေပါတယ်စစ်မှန်တဲ့လူခွင့်ရေးကော်မရှင်တရားဖြစ်ဖို့အတွက်ကသမရသဘောကျမလုပ်ပါနဲ့အစိုးရသဘောကျမလုပ်ပါနဲ့အဲ့ဒီထဲထဲမှာပြည်သူလူထုတကယ်ခံစားနေရတဲ့ပြဿနာတွေကိုလွတ်လွတ်လပ်လပ်နဲ့စုံစမ်းနိုင်ပြီးတော့သူတို့တင်ပြတဲ့အချက်တွေကိုတခြားသောသက်ဆိုင်ရာအစိုးရဌာနတွေကလေးစားဖို့အတွက်ဒီထက်ပိုမိုတက်ကြွသော proactive ဖြစ်တဲ့ပုံစံမျိုးနဲ့လှုပ်ဆောင်ပေးပါပုံမူပြီးတော့ဒီထက်ပိုပြီးတော့ခွန်အားရှိတဲ့ပို stronger ဖြစ်တဲ့ပုံစံမျိုးနဲ့ယက်တီပေးသွားပါအဲ့ဒါမှသာလူတွေကယုံကြည်ပါလိမ့်မယ်အဲ့ဒါမဟုတ်ဘဲနဲ့အရင်တော့ပုံစံတိုင်းမလှုပ်မရှုပ်မပြုတ်ဆိုတဲ့ပုံစံမျိုးနဲ့လှုပ်လို့ကတော့ပြည်သူလူထုယုံကြည်တာလည်းဖြစ်လာမှာမဟုတ်ဘူးလူခွင့်ရေးဆိုတဲ့ commission ဆိုတာရှိတာရှိပေမဲ့သွားမပါတဲ့စက်ကူကြလို့မဖြစ်အောင်ကျွန်တော်အခုရကြိုတင်ပြီးတော့အကြံပေးခြင်းပါတယ်
တိုင်းဒေသနဲ့ငံဖွဲ့စည်းတွေနဲ့အစိုးရပြည်အောင်ငင်းကြီးဖော်ဆောင်ရေးကော်မတီနဲ့ရက်ခရက်ဆက်ရေးကိစ္စလက်မှတ်ရေးထိုးဖို့လည်းလုပ်နေကြတယ်ပေါ့လေမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်အနေနဲ့ဘလောက်ထိများထဲထဲဝင်ဝင်ပါဝင်ဆောင်ရွက်တင်တယ်လဲဆိုတာလေးလည်းဆရာဘယ်လိုမြင်မိလဲ
အခုဒီအပြစ်ခတ်ရက်ဆက်ရေးငင်းကြီးဆွေးနွေးပွဲလုပ်ငန်းစဉ်မှာလူ့ခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတော်တော်နည်းပါတယ်လူ့ခွင့်ရေးချိုးဖောက်မှုအကြောင်းအရာတွေနဲ့ဖြစ်နေတဲ့ဒေတာမှာလူ့ခွင့်နဲ့ကာကွယ်နိုင်တဲ့နည်းလမ်းမရှိခြင်းကကျွန်တော်တို့ဝမ်းနည်းစရာဖြစ်ပါတယ်ဘာလို့တော့ကျွန်တော်တို့အခုဆိုရင်အပြစ်ခတ်ရဲစဲကြတယ်ငင်းငယ်တိဆောက်တယ်လူခွေချိုးဖောက်ခံရခြင်းကိုယ်တိုင်ကငင်းငယ်ချင်းမတည်ငြဲခြင်းလို့ကျွန်တော်ပြောလို့ရတယ်အဲ့တော့စီစွားရတွေလုတ်တယ်အပြစ်ခတ်ရဲစဲတွေလုတ်တယ်ဒါပေမဲ့လက်နက်ကင်တဲ့အဖွဲ့ဟိုဘက်ဒီဘက်ကဥယင်ဥသလိုလူခွေချိုးဖောက်မှုတွေရှိနေတယ်အဲ့ဒါကြောင့်မလို့ဒါတွေကိုစောင့်ကြပ်ဖို့အတွက်ချိုးဖောက်ခံရတဲ့အမှုတွေကိုတိုင်ကြားနိုင်တဲ့ရန်ရာတွေရှိဖို့အတွက်ချိုးဖောက်တဲ့လက်နက်ကင်တဖွဲ့ဘဲအဖွဲ့ကိုမဆိုတရားဥပဒေအရေးယူနိုင်မှုအတွက်ကလူခွေကော်မရှင်အခန်းကဏ္ဍအများကြီးရေးကြည့်ပါတယ်ဒါကြောင့်မလို့ဆွေးနွေးနေတဲ့အကြောင်းအရာတွေမှာလူခွေချိုးဖောက်မှုတွေဘလို့ကာကွယ်မလဲဖြစ်လာရင်ဘလို့တိုင်ကြားမလဲဆိုတော့ရန်နီယာကအဲ့ဒီနေရာမှာအဓိကပါဝင်နိုင်တာလူခွေကော်မရှင်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီခန်းကဏ္ဍတွေပါဝင်မှုမရှိသလိုလူခွေချိုးဖောက်ခံရတဲ့လက်နက်ကင်ပြိပကအတွင်းကအမှုတွေဆိုလို့ရှိရင်သူတို့ကိုယ်တိုင်တာဝန်မယူခြင်းမှုဆိုတဲ့စိတ်သက်တွေတွေ့နေရတာတကယ်ကိုစိတ်မကောင်းဝမ်းနည်းစရာပါပဲ
ခုလိုပြရပေးတဲ့ဆရာဦးအောင်မျိုးမျိုးအားဖြင့်ကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ကျွန်တော်လည်းမေးမြန်းတဲ့အတွက်အများကြီးကျေးဇူးတင်ပါ